အီရန်သမ္မတရွေးကောက်ပွဲကိုသမ္မတဟာဆန်ရိုဟာနီအနိုင်ရကြောင်းအစိုးရပိုင်ရုပ်မြင်သံကြားဌာနကစနေနေ့မှကြေညာပါရယ်အနိကဆုံးပြိုင်ဘက်သဘောထားတင်မှသူဘာသာရေးခေါင်းဆောင်အီဘရာဟင်ရိုက်ဇီကိုသမ္မတရိုဟာနီအလွယ်တကူအနိုင်ရခဲ့တာပါကိုစလဲလောင်း၄ဦးနဲ့ရိုဟာနီကမဲ58ရန်ငယ်နှုန်းရရှိခဲ့ပြီးမစ္စတာရိုက်ဇီကဒုတိယအဖြစ်မဲ38ရန်ငယ်နှုန်းရရှိခဲ့ပါရယ်တောက်ကြနဲ့ရွေးကောက်ပွဲမှာမဲစန္ဒရှင်အလုံးရင်းနဲ့လာရောက်မဲပေးခဲ့ကြတဲ့အတွက်ရွေးကောက်ပွဲအာဏာပိုင်တွေကမဲပေးတဲ့အချိန်ကိုညတကောင်ရန်အထိတိုးပေးခဲ့ရပါတယ်တချို့မဲဆန္ဒရှင်တွေဟာသူတို့ရဲ့မဲတွေကိုပေးနိုင်ဖို့အတွက်နာယီနဲ့ချီပြီးတန်းစီခဲ့ကြပါတယ်မဲပေးဖို့မှပုံတင်ထားတဲ့အီရန်ပြည်သူ56တန်းအတွက်တနိုင်ငံလုံးမှာမဲယုံ6000ကျော်ဖွင့်ထားပေးခဲ့ရပါတယ်အီရန်နိုင်ငံပေါ်စီးပွားရေးတံခါးပိတ်ဆို့မှုတွေဖြစ်လျှော့သွားစေခဲ့တဲ့အမေရိကန်ပြည်ထောင်စုနဲ့တခြားကမ္ဘာ့အင်အားကြီးနိုင်ငံတွေအကြားသမိုင်းဝင်နျူကလ িয়ার သဘောတူညီချက်ရခြင်းဟာရော်ဟာနီအတွက်အနာဂတ်နိုင်ငံရေးအသာချက်တစ်ခုဖြစ်ပါတယ်ဒါပေမဲ့ဗန်လုပ်ငန်းနဲ့ငွေကြေးလုပ်ငန်းတွေအပေါ်တံခါးပိတ်ဆို့မှုတွေဆက်ပြီးရှိနေတဲ့အတွက်အဲ့ဒီသဘောတူညီချက်ကိုရိုက်စီကအဝေဖန်ခဲ့ပါတယ်။နိုင်ငံရေးတုံ့တက်သူတွေကတော့ရဟနီဟာလူကြိုက်အများဆုံးကိုယ်စားလှယ်လောင်းတူဦးဖြစ်တယ်လို့ရှုမြင်ခဲ့ကြပါတယ်။1980ခုနှစ်နောက်ပိုင်းဒီကျင်းပတဲ့အီရန်ရွေးကောက်ပွဲမှာလက်ရှိသမ္မတကပဲပြန်လည်အရွေးခံရလေ့ရှိတဲ့အတွက်ရဟနီအနိုင်ရမယ်လို့လစ်လာသူတွေကမျှော်မှန်းထားကြတာဖြစ်ပါတယ်ရှင်။